ပညာရေးအသုံးစရိတ်မြင့်တင်ပေးဖို့မန္တလေးရတနာဘုံကျောင်းဝင်းနဲ့စာတင်ခန်းတွေမှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြကျောင်းသားတချို့ကိုကျောင်းစီကံဖောက်ဖျက်မှုနဲ့ရတနာဘုံတက္ကသိုလ်ကကျောင်းထုတ်ပေးလိုက်တယ်လို့ရတနာဘုံတက္ကသိုလ်ကတိကတူကပြောပါတယ်စစ်အသုံးစရိတ်ထက်ပညာရေးအသုံးစရိတ်ကိုပုံမှုတုံးဆွဖို့တောင်းဆိုခဲ့ကြတဲ့သူတွေကိုကျောင်းကအခုလိုထုတ်ပေးလိုက်တာဟာအယက်တာအစိုးရလက်ထက်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆုံးရှုံးပြီးဒီလိုရဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့ကျောင်းသားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ပညာရေးအသုံးစရိတ်တိုးမြှင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ January 22ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ရတနာဘုံတက္ကသိုလ်ကဆန္ဒပြကျောင်းသားတွေကို January 25ရက်နေ့မနက်ပိုင်းမှာတော့မန္တလေးတိုင်းစိုးရွားဖွဲ့ကနေထိန်းသိမ်းပြီးတော့မိဘလက်ထံပြန်အပ်နှံခဲ့ပြီးတဲ့နောက်ဒီကနေ့ January 26ရက်နေ့ရက်စွဲနဲ့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားတချို့ကိုရတနာဘုံတက္ကသိုလ်ဗမောက္ခကျောင်းရဲ့ကိုစားပြည်내ရေးရာဌာနမှူးကနေ 2019-2018 ပြည်နာတင်နစ်ကစထုတ်ပေးကြောင်းဗမောက္ခကျောင်းဌာနမှူးကျောင်းအုပ်တွေအားလုံးကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်ဆန္ဒပြကျောင်းသားတချို့ဘာကြောင့်ထုတ်ပယ်ခံခဲ့ရပါသလဲဆိုတာကိုတော့မန္တလေးတိုင်းရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာဌာနကကတိကဥတ္တကဗီယိုရင်မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
2018ပြည်ညာတွင်မြန်မာစာရေးရက်ဆဲလိုက်ပြီးလဲတာပါသူတို့ဟိုပြန်ပြီးတော့သူကကွန်ပလိန်လုပ်လို့ရလीနှစ်ဖက်ပြည်တယ်မဲ့မိသားကိုကျွန်တော်လည်းဒီကနေရောဝန်ကြီးစားပြီးလဲဒါပေမဲ့ကျောင်းသားတွေလက်မခံဘူးပေါ့နော်အဲ့တော့တိုင်းပြည်တိုင်းအစိုးရအနေနဲ့မှမြန်မာဘာသာနဲ့ဆိုင်တယ်လို့ဆိုင်လိုက်တဲ့အခါမှာဒီရက်သူကအကြောင်းပြန်လာတယ်။အကြောင်းပြန်လာပြီးတော့မှရုံးငန်းကိုပြန်သိမ်းလိုက်တဲ့အချိန်မှာပဲသူကတော့ဖွင့်ပြီးတော့သူတို့ရုံးငန်းဆိုရသူတို့ပြန်တက်တယ်ပေါ့နော်။အဲ့မှာပို့ပြီးတော့အကြောင်းထုတ်ရမယ့်အချိန်ရောက်သွားတာ။သူတို့ရုံးငန်းကိုသိမ်းလိုက်တဲ့ဆိုတော့လေသူကအကြောင်းမကစာထုတ်တယ်ပေါ့ဗျာ။အဲ့တော့လက်မခံတာပေါ့သူကလက်မခံတဲ့ရုံးငန်းပြန်လဲသိမ်းလိုက်ခြင်းပါလေဆိုပြီးတော့လုပ်တယ်လို့ကျွန်တော်တို့စနေဦးသတင်းကြီးကြားတယ်ဆိုနေ
ဟုတ်ကဲ့
ပေါ်မှာကြတော့ဟိုကျောင်းကသူ့သူ့လူရအရေးကြီးတော့မလို့ကျောင်းပစ္စည်းဖြည့်ဆည်းခြင်းဆိုကျွန်တော်တို့ဘယ်တော့ဘယ်တော့နဲ့အရေးကြီးဖြစ်ရောနော်အဲဒါကြောင့်မို့သူကလွတ်တော်သွားလိုက်မယ်ဆိုရင်နှစ်ဖက်လုံးအဆင်ပြေတဲ့နိုင်ငံကိုမဆောက်လိုက်တဲ့အတွက်ကျွန်တော်လည်းစိတ်မကောင်းဘူးပေါ့နော်ဝင်နေရတာပေါ့နော
်အခုလိုမျိုးကျောင်းသားတွေကိုကျောင်းကထုတ်ပယ်လိုက်တာကတော့ရက်သားဆိုရလက်ထက်ကျောင်းသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဟန်တားနှောက်ယှက်တာဖြစ်ပြီးဒါဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့အရေးဆိုရလက်ထက်တုန်းကဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဦးဆောင်ဆန္ဒထုတ်ဖော်ခဲ့သူတူဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ကျောင်းသားတမကာကကိုမင်းသွေးတက်ကအခုလိုဝေဖန်လိုက်ပါတယ
်ရန်ကုန်ကဒီနေ့စတ်သက်တယ်တော့ကျောင်းလေလာမလားမလားတော့မသိဘူးကျွန်တော်ကဒါကျောင်းသားကိုကျွန်တော်ကိကလိုလိုမျိုးထောင်နေတန်းနေတာချပြီးတော့ပြိနှိပ်တာမျိုးမဟုတ်ဘဲနဲ့ပုံစံတစ်မျိုးနဲ့ပြိနှိပ်တယ်လို့ကျွန်တော်ကယူဆပါတယ်ဒီဥစ္စာလက်ခံလို့မရပါဘူးကျောင်းသားတစ်ယောက်ကိုပညာသင်ခွင့်ရဆဲလိုက်တယ်ဆိုတာသူ့အနာဂတ်ကိုရိုက်ချိုးပြီးဖြတ်စည်းလိုက်တာ ਨੇ တူတူပါပဲတကယ်တော့ကျောင်းသားလို့လို့တာပါသူ့ပညာရေးတောင်းဆိုချက်တောင်းဆိုတာဖြစ်တယ်ပြီးတော့ဟိုစစ်ဆိုးရရဲ့အတုံးကြီးပေါ့ဒီကာဝေးဝန်ကြီးဌာနရဲ့အတုံးကြီးကိုရှင်းချပြီးမှပညာရေးကိုတိုးတုံးပေးဖို့တောင်းတာဖြစ်တယ်ပြီးတော့ကျွန်တော်တို့မတန်ဆရာဂိုင်လုံးတောင်းတာမဟုတ်ဘူးကာဝေးရေးစတေးရာဂိုင်လုံးတောင်းလို့ဆိုပညာရေးမှာလည်းဒီခုနေ့ရာဂိုင်လုံး၈ရာဂိုင်လုံးတက်ပို့ပြီးတော့ပညာရေးနဲ့ကျမကြီးကိုတိုးတုံးပေးဖို့ဆိုတာမျိုးကျွန်တော်တောင်းဆိုတာဖြစ်တယ်ဆိုတော့ဒီအပေါ်မှာကျောင်းသားလို့လုပ်တာပါဒါသူချင်းပူချင်းလို့လုပ်တာလည်းမဟုတ်သလိုဘလို့မှာကလတ်တိုင်းရှင်လို့လုပ်တာလည်းမဟုတ်ကျွန်တော်ကကိုယ့်လို့ကိုယ်လုပ်တဲ့အပေါ်မှာကိုယ်တောင်းဆိုချက်ကိုယ်ရပါခွေတောင်းဆိုတဲ့အပေါ်မှာဒါလို့ပြိနေတာမျိုးတော့ကျွန်တော်လက်ခံလို့မရပါဘူး
ပညာရေးသုံးစိတ်မြင့်တင်ပေးရေးရတနာဘုံတက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုကိုပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနတက္ကသိုလ်တာဝန်ရှိတဲ့သူတွေမန္တလေးမြို့မြို့ဖားတွေနဲ့ဆရာဆရာမတွေဘက်ကကျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးခဲ့တာရှိခဲ့ပေမဲ့လို့ချိန်ကအခုလိုအနေထားဖြစ်သွားတယ်လို့ရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာကတိကဥတ္တတာကရှင်းပြပါတယ်
ဒီပါဩဇာတိတ်ပတ်ကြီးရေပေါ့နော်ဆရာကြီးဆရာညီလူလေးလို့ပေါ့နော်ပြည်သူရဲ့ဝန်ကြီးလာပြီးတော့အချိန်ပြီးတော့ဆွေးနွေးတယ်ကျောင်းဝင်ပြီးတော့အဲ့အပြင်ကဒီမျိုးဩဇာရှိတဲ့ပုဂ္ဂိုလ်ကိုနားထောင်အော်ဆရာကြီးလူဆိုလည်းပါလို့ဒီကျောင်းသားတမကတမိုင်းမှာရောဆိုင်ဟိုပြီးပါဘူးဘွားလက်ထက်ရဲ့နိုင်ငံကြီးတမိုင်းမှာဟိုနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်ကြီးရယ်သူတို့လာပြီးတော့ဆောင်ရယ်ကျောင်းသားရဲ့ပူတိုင်းကအဲကျောင်းသားကောင်းဆောင်ကြီးဆိုတော့လက်မခံပါဘူ
းရှင်နာဘုံတက္ကသိုလ်ကျောင်းသားတွေရဲ့ပညာရေးသုံးစိတ်မြင့်တင်ပေးရေးကော်မတီတရအနေနဲ့လှုပ်ရှားမှုတွေလုပ်ဖို့ဆန္ဒထုတ်ဖော်မှုကိုပဲခူးရမဲတင်းပညာတက္ကသိုလ်ကောလိပ်မြင်းကြံဒီဂရီကောလိပ်စတဲ့ကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်အခုလိုမျိုးတက္ကသိုလ်ကကျောင်းထုတ်ပယ်လိုက်တဲ့အပေါ်မှာလည်းရတနာဘုံတက္ကသိုလ်ကျောင်းသားများတမကဘာသာများခွဲချုပ်ဘက်ကကန့်ကွက်ကြောင်းကြေညာချက်တည်းရဲ့ဒီကနေ့ထုတ်ပြန်ပါတယ်ရှင်